မင်္ဂလာပါခင်ဗျာအခုချိန်ကစပြီးအမျိုးသားညီညွတ်ရေးအစိုးရရဲ့အတန်းလွင့်ဌာနရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတန်းလွှင့်ပေးနေပါပြီ
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်အောက်တိုဘာလ1ရက်နေ့ Radio NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီးသတင်းကောက်နှုတ်ချက်ကိုຫນွေဦးလင်ကာမှဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကြောင်မဲမှာစစ်တပ်နဲ့ KNL အကြတိုက်ပွဲပြင်းထန်ပြီးစစ်အုပ်စုမှကြောင်မဲမြို့ပေါ်သို့ drone များဖြင့်မီးလောင်ပုံးများနဲ့အစိတ်ငွေပုံးများကျဲချတဲ့အတွက်ကြောင့်မီးလောင်မှုများဖြစ်ပေါ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။စက်တင်ဘာလ30ရက်နေ့နေ့လယ်ပိုင်းမှာစတင်ကအကြမ်းဖက်စစ်တပ်ဟာကြောင်မဲမြို့ပေါ်သို့ drone များဖြင့်မီးလောင်ပုံးများနဲ့အစိတ်ငွေများကျဲချတိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရှိရပါသည်။အဆိုပါတိုက်ခိုက်မှုကြောင့်မြို့တွင်းအလဲကားကွင်းကဈေးဆိုင်ကမ်းများ၊ကြံ့ဖို့ရုံ၊တစ်တော်ရုံ၊ရဲစခန်းနှင့်အခြားဌာနဆိုင်ရာအဆောက်အအုံများမီးလောင်ပျက်စီးနေပြီးဒေသခံများပြားလုံးကျုံရသို့ထွက်ပြေးတိမ်းရှောင်နေရကအိမ်ဆောင်ဖြစ်လူနည်းငယ်သာကျန်ရှိနေတယ်လို့သိရှိရပါသည်။အကြံဖက်စစ်တပ်ဟာကြောင်မဲမြို့နီးလေးမိုင်ကွာသို့ရောက်ရှိနေပြီးမြို့တွင်းသို့ထိုးဖောက်ဝင်ရောက်ရန်ကြိုးပမ်းနေတော်လည်းတအောင်မြို့သားလွတ်မြောက်ရေးတပ်မတော် TNL ကမြို့ကိုဆက်လက်ထိန်းချုပ်ထားပြီးပြင်းထန်စွာခုခံတိုက်ခိုက်နေတယ်လို့သိရှိရပါသည်လူမှုကွန်ရက်မှာစစ်ကောင်စီဘက်မှဝါဒဖျက်ချက်များအရဌာနဆိုင်ရာအဆောက်အုံများကို TNL ကမီးရှို့နေတယ်လို့ဆွဆွဲထားပြီးဒေသခံများကရင်းမေးတောင်မှုများမှာစစ်တပ်ရဲ့ drone နဲ့ပုံကျဲမှုကြောင့်ဖြစ်ပေါ်ခဲ့တာလို့ပြောဆိုထားပါတယ်ခင်ဗျာချောင်းမတိုက်ပွဲမှာထွက်ပြေးလာတဲ့စစ်ကောင်မရှင်တပ်ဖွဲ့ဝင်စစ်တုံပန်း3ဦးအရှင်3ဦးအသေးဖမ်းဆီးရမိခဲ့တဲ့တရင်ကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကနီမြို့နယ်ချောင်းမရာတိုက်ပွဲမှာစစ်ရှုံးပြီးထွက်ပြေးလာတဲ့စစ်ကောင်မရှင်တပ်ဖွဲ့မှဒုတက်ကျက်ပါဝင်စစ်တုံပန်း3ဦးကိုအရှင်3ဦးကိုအသေးဖမ်းဆီးရမိခဲ့တယ်လို့ Union Liberation Front ULF V02 ကတရင်ထုတ်ပြန်ထားပါတယ်။စက်တင်ဘာလ7ရက်နေ့ကထွက်ပြေးလာတဲ့စစ်ကောင်မရှင်တပ်သား2ဦးကိုအသေးဖမ်းဆီးနိုင်ခဲ့ပြီး MA1 တနက်2လက် 5.56G 190တောင်းနဲ့ G box 6ခုကိုသိမ်းဆည်းရမိခဲ့တယ်လို့ဆိုပါတယ်။စက်တင်ဘာလ17ရက်နေ့မှာလည်းအလားတူထွက်ပြေးလာတဲ့စစ်ကောင်မရှင်ဒုတက်ချက်2ဦးနဲ့ပြည်သူစစ်2ဦးတို့ကိုအရှင်ဖမ်းဆီးရမိခဲ့ပြီး MA1 တနက်2လက် MA2 တလက် 5.56G 420တောင်းနဲ့G box 19 box ကိုထပ်မံဖန်ဆီးရမိခဲ့တယ်လို့သိရှိရပါတယ်။ထို့နောက်စက်တင်ဘာလ29ရက်နေ့မှာလေအလားတူထွက်ပြေးလာတဲ့စစ်ကော်မရှင်တပ်မှတပ်သား2ကိုအသေးဖန်ဆီးရမိခဲ့ပြီး MA1 တနက်တလဲ 5.56G 50တောင်းနဲ့ G box 3ခုကိုသိမ်းဆည်းရရှိခဲ့တယ်လို့သိရှိရပါတယ်။ရင်းမပင်မြို့နယ်ပါကဖာ Union Liberation Front ULF V02 အနေနဲ့အောင်မြင်သောစစ်စီရေးများဖော်ဆောင်နိုင်ရန်ပြုလုပ်နေတဲ့အနောက်မြောက်လွင်မြေသို့ကမ်ပိန်းမှာပူးပေါင်းပါဝင်ပေးကြဖို့မြစ်တာရက်ခံထားပါရခင်ဗျာဆလဘီကစဲတူမြို့နယ်ကပြည်သူပိုင်းနေ83လုံးကိုစစ်ကော်မရှင်စစ်ကြောင်းကမီးရှို့ဖျက်ဆီးခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်တနင်္သာရီတိုင်းကော်တူလီယုတ်ချုပ်မှုနယ်မြေမြိတ်တဝဲခရိုင်ကစဲတူမြို့နယ်တောင်ပြောက်ကျေးရွာမှာပြည်သူပိုင်းနေ83လုံးအားစစ်ကော်မရှင်စစ်ကြောင်းကမီးရှို့ဖျက်ဆီးခဲ့တယ်လို့ KNU မြိတ်တဝဲခရိုင်ကသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလ30ရက်နေ့မနက်9နာရီအချိန်မှာတရချောင်းမြို့မှာတောင်ပြောက်ကျေးရွာကိုစစ်ကောင်မရှင်ရဲ့403 404 405တရင်မှပူပေါင်းပြီးစစ်ကြောင်းထုတ်လာတယ်လို့ဆိုပါတယ်။၎င်းစစ်ကြောင်းကို KNL တပ်မဟာလီတရင်စနစ်နဲ့တော်လှန်ရေးပူပေါင်းတပ်ဖွဲ့ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။ကြားဖြတ်တိုက်ခိုက်ခံခဲ့ရတဲ့စစ်ကောင်မရှင်စစ်ကြောင်းဟာတိုက်ပွဲနဲ့မသက်ဆိုင်တဲ့ကြောက်လီကကျေးရွာရှိတည်သူလူထုပိုင်းနေအိမ်83လုံးအောင်မီးရှို့ဖျက်ဆီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီကလေးမြို့နယ်တင်းသားရွာမှာစစ်တပ်က drone နဲ့ပုံကျဲမှုကြောင့်ပြည်သူ3ဦးပြင်းထန်စွာထိခိုက်ဒဏ်ရာရှိခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါမယ်။စက်တင်ဘာလ28ရက်နေ့ညနေ4နာရီခန့်မှာကလေးမြို့နယ်တင်းသားရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီတပ်ဖွဲ့များက120မမပုံးများကို drone နဲ့ကျဲချတိုက်ခိုက်ခဲ့ကြောင်းဒေသတင်းများအရသိရှိရပါတယ်။အဆိုပါတိုက်ခိုက်မှုကြောင့်အသက်42နှစ်အရွယ် ဒေါ်နေမူအသက်58နှစ်အရွယ်ဦးတင်ထူနေအသက်25နှစ်အရွယ်ဒေါ်ရွှေစင်တို့ပြင်းထန်စွာထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်ချို့ပျက်စီးခဲ့တယ်ထူသိရှိရပါတယ်2025ခုနှစ်ဇန်နဝါရီလမှာလေတင်သားရွာနဲ့အနီးရှိကောက်ကူရွာရှိစစ်ပေးရှောင်နေရာများကိုစစ်ကောင်စီကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့ရာကလေးငယ်များပါဝင်ပြည်သူ10ဦးသေဆုံးခဲ့ပြီး15ဦးဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီတနင်္သာရီမြို့နေခလာယာ280တရင်မှာတပ်သား4ဦး KNL တရင်17ထံအလင်းဝင်လာတဲ့တရင်ကိုတင်ပြပေးခြင်းပါတယ်။ကင်းရင်မျိုးသားစီယုံမြိတ်တဝဲခိုင်တတော်တီတနင်္သာရီမြို့နယ်အတွင်းစစ်ကောင်မရှင်တဲခလာယာ280တရင်မှတပ်သား4ဦးအလင်းဝင်လာတယ်လို့ KNU မြိတ်တဝဲခိုင်ကသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ30ရက်နေ့မှာခလာယာ280တရင်မှတပ်သား4ဦး KNL တရင်17ထံလက်နက်မိအလင်းဝင်ပတ်ပြောင်းခုလုံလာတယ်လို့ဆိုပါတယ်။၎င်းတပ်သား4ဦးဟာအာနာသိန်းစစ်တပ်မှအတင်းအာဓမပြည်သူစစ်မှုထမ်းတင်းတန်းတက်ခိုင်းပြီးတင်းခွန်ဘက်ကိုရှေ့တန်းအပို့ခံခဲ့ရခြင်းမှာထွက်ပြေးလာခဲ့တာဖြစ်ပြီးပတ်ပြောင်းခုလုံလာခဲ့တာလို့သိရှိရပါတယ်ခင်ဗျာ။ CDF အရှိုးအခြေခံစစ်ပညာသင်တန်းအပတ်စဉ်ခုနှစ်သင်တန်းဆင်းဝဲအခမ်းအနားပြုလုပ်ခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်။ချင်းကာဝေးတဲအရှိုး CDF အရှိုးရဲ့အခြေခံစစ်ပညာသင်တန်းအပတ်စဉ်ခုနှစ်သင်တန်းဆင်းဝဲကိုစက်တင်ဘာလ28ရက်နေ့မှာ CDF အရှိုးနောက်တန်းကွေးမှာကျင်းပပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အဆိုပါအခမ်းအနားမှာအလံလေးပြုခြင်းကျန်းသစ္စာကျင့်ဆိုခြင်းစုရကျောင်းသားများအားစုချင်းမြင့်ခြင်းနဲ့သင်တန်းဆင်းကျောင်းသားများမှာချင်းရိုးရာဝတ်ညက်အကနေကပြဖျော်ဖြေခြင်းများကိုပြုလုပ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စည်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှယ်နဲ့ဗရဲဖိုးတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ငါပါ
新衛隊の講座を見て、備員隊皆を民友が発揮展開してまいりますね、ครับ。Radio NUG とだし皆備員皆明らばครับ。ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်း備員隊皆を発揮展開してまいりますね、ครับ。ကျွန်တော်ကတော့民友ပါ。ပထမဆုံး隊နေဖြင့်နိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာယာရေးကော်မရှင်ကိုအကြံဖတ်အုပ်စုအဖြစ်အမျိုးသားညီညွတ်ရေးအစိုးရကြေညာတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာယာရေးကော်မရှင်သည်အကြံဖတ်အုပ်စုအဖြစ်ကြေညာခြင်းခံထားရသည့်နိုင်ငံတော်အုပ်ချုပ်ရေးကောင်စီကိုဆက်ခံဆောင်ရွက်သည့်အဖွဲ့ဖြစ်ကြောင်းနှင့်ပြည်သူလူထုအပေါ်အကြံဖတ်မှုများဆက်လက်ကျူးလွန်နေကြောင်းတွေ့ရှိရသဖြင့်နိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာယာရေးကော်မရှင်နှင့်၎င်းမှအဆင့်ဆင့်တာဝန်ပေးဖွဲ့စည်းလိုက်သောအဖွဲ့များအလုံးကိုအကြံဖတ်အုပ်စုများအဖြစ်သတ်မှတ်ကြေညာလိုက်ကြောင်းမြူသားညီညွတ်ရေးအစိုးရမှစက်တင်ဘာလ30ရက်တွင်သတ်မှတ်ကြေညာလိုက်ပါတယ်။ထို့အတူမင်းအောင်လှိုင်အပါအဝင်နိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာယာရေးကော်မရှင်အဖွဲ့ဝင်များအားလုံးကိုအကြံဖတ်သမားများအဖြစ်လည်းသတ်မှတ်ကြေညာထားပါတယ်။မြူသားညီညွတ်ရေးအစိုးရအကြံဖတ်တိုက်ဖျက်ရေးဗဟိုအဖွဲ့သည်အကြံဖတ်တိုက်ဖျက်ရေးဥပဒေပုံမှန်6ပုံမှန်ခွဲ9နှင့်ပုံမှန်82ပုံမှန်ခွဲခါခွေးပါလုတ်ပိုင်ခွင့်ကိုကျင့်သုံး၍ပြည်ထောင်စုအစိုးရအဖွဲ့၏သဘောတူညီချက်အရထို့အမိန့်ကြော်ညာစာကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ဖော်ပြထားပါဗျ။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့တွင်မင်းအောင်လှိုင်ဦးဆောင်သောအကြံဖတ်စစ်အုပ်စုသည်ပြည်သူလူထုကရွေးချယ်တင်မြှောက်ထားသည့်နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်သောပြည်သူအစိုးရအဖွဲ့ဝင်များကိုမတရားဖမ်းဆီးပြီးပြည်သူအာဏာလုယူခဲ့သဖြင့်နိုင်ငံတော်ပုံကံမှုကိုကျူးလွန်ခဲ့ပါသည်။မင်းအောင်လှိုင်ဦးဆောင်သည့်နိုင်ငံတော်အုပ်ချုပ်ရေးကောင်စီကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအနေဖြင့်2021ခုနှစ်မတ်လ1ရက်နေ့တွင်အကြံဖတ်စစ်အုပ်စုဖြစ်ကြောင်းမြို့သားညီညွတ်ရေးအစိုးရအနေဖြင့်2024ခုနှစ်စက်တင်ဘာလ5ရက်နေ့တွင်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နှင့်ပြည်သူလူထု၏ရန်သူ Enemy of the State ဖြစ်ကြောင်းအသီးသီးကြေညာထုတ်ပြန်ထားပြီးဖြစ်ပါသည်။အကြံဖတ်စစ်အုပ်စုအနေဖြင့်2025ခုနှစ်ဇူလိုင်လ31ရက်နေ့တွင်နိုင်ငံတော်အုပ်ချုပ်ရေးကောင်စီအဖြစ်မှနိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာယာရေးကော်မရှင်အဖြစ်သို့အမည်ပြောင်းလဲဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ညူယောက်မှာကျင်းပတဲ့ရိုဟင်ဂျာအရေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ဒုဝန်ကြီးဦးမိုးစောဦးဦးအောင်ကျော်မိုးနှင့်တမ်းမတ်ကြီးဦးကျော်မိုးထွန်းတို့တက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်ညူယောက်မြို့ကုလဆိုင်ရာမလေးရှားတန်ယုံမှာမလေးရှားအစိုးရကုလဆိုင်ရာမလေးရှားအကြံပေးအဖွဲ့နဲ့Ranger အတိုင်းပင်ခံကောင်စီတို့ပူးပေါင်းကျင်းပတဲ့80ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံဆက်ဆက်အစည်းအဝေးအဖြစ် Rohingya Inclusion, Sustainable Peace and ASEAN Rules ဆွေးနွေးပွဲကိုမြို့သားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ကျော်မိုးတက်ရောက်အဖွင့်မှာစကားပြောကြားခဲ့ကြောင်း NUG လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။အဆိုပါဆွေးနွေးပွဲကိုမြို့သားညီညွတ်ရေးအစိုးရနိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ဒုတိယဝန်ကြီးဦးမိုးစောဦးနဲ့တမ္မကြီးဦးကျော်မိုးထွန်းထွန်းနဲ့အတူမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန် Mr. Tansri Othman Hashim အပါအဝင်တန်တမန်များနဲ့မြမအရေးလှုပ်ရှားသူများအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေလည်းပါဝင်တက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတရားမဝင် Shame Election အားဂျပန်အစိုးရနှင့်ဂျပန်လွှတ်တော်အမတ်များလက်မခံရန်ဂျပန်လွှတ်တော်အမတ်များတမကအီနှစ်ပတ်လည်ညီလာခံတွင်ဂျပန်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်နှင့်အဖွဲ့ရှင်းလင်းဆွေးနွေးပြီးတောင်းဆိုစာပေးအပ်တဲ့သတင်းကိုတင်ပြပေးပါမယ်။မြမဒီမိုကရေစီအရေးကိုထောက်ခံအားပေးသောပါတီစုံပါဝင်သည့်လွှတ်တော်အမတ်များတမကအီနှစ်ပတ်လည်ညီလာခံတွင်မတရားအာဏာသိမ်းထားသည့်စစ်ကော်မရှင်မှကျင်းပပြုလုပ်မည့်တရားမဝင် Shame Election အားဂျပန်လွှတ်တော်အမတ်များအနေနှင့်သို့၎င်းဂျပန်အစိုးရအနေနှင့်သို့၎င်းလုံးဝလက်မခံရန်တိုက်တွန်းတောင်းဆိုထားသည့်စာအားဂျပန်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဦးစောပါလာသိမ်းမှဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများနှင့်အတူဥက္ကဋ္ဌမစ္စတာကွန်တိုဆွိုက်ချီထံပေးအပ်တောင်းဆိုခဲ့ကြောင်းသတင်းရရှိပါသည်။ထို့နောက်ဂျပန်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဦးစောဘလသိန်းနှင့်အတူဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများမှမိသည့်အတွက်ကြောင့်ရွေးကောက်ပွဲအားလက်မခံသင့်သည့်အချက်လက်များနှင့်ကိုးကားကရှင်းလင်းတင်ပြဆွေးနွေးခဲ့တယ်လို့သိရှိရပါသည်ခင်ဗျာ။ဆလဘီပွင့်ဖြူမြို့နယ်မှာအမျိုးသမီးလူငယ်နဲ့ကလေးအခွင့်အရေးဆိုင်ရာအခွင့်အရေးဥပဒေများနဲ့အသိပညာပေး WCP သင်တန်းများပြန်လည်စတင်တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းဒေသကြီးပွင့်ဖြူမြို့နယ်မှာဂျာကာလာနဲ့အသွင်ကူးပြောင်းရေးကာလအတွင်းအမျိုးသမီးလူငယ်ကလေးသူငယ်နဲ့လိင်စိတ်ခံယူမှုကွဲပြားသူတွေရဲ့အခွင့်အရေးချိုးဖောက်မှုတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်တည်ထားတဲ့ဥပဒေတွေနဲ့အသိပညာပေးရေးဆွေးနွေးပွဲတစ်ခုကိုစက်တင်ဘာလအတွင်းမှာဒုတိယအကြိမ်အနေနဲ့ပြန်လည်စတင်ပြုလုပ်ခဲ့ကြောင်းသတင်းရရှိပါတယ်။ဒီလိုသင်တန်းတွေပို့ချနိုင်မှုအတွက်လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနအနေနဲ့မြေပြင်ရေးရာတာဝန်ခံတွေကို2024ခုနှစ်မှာတစ်ကြိမ်2025ခုနှစ်မှာတစ်ကြိမ်နီးပြသင်တန်းတွေပို့ချခဲ့ပြီးအခုလိုနောက်ဆက်တွဲစင်ပွားသင်တန်းတွေကိုပြုလုပ်နိုင်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီသင်တန်းမှာတော့ကလေးအခွင့်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့ချုပ်ဆိုထားတဲ့စာချုပ်တွေမှာပါတဲ့ကလေးအခွင့်အရေးဆိုင်ရာအခြေခံသဘောတရားများကလေးငယ်များအပေါ်အကြမ်းဖက်မှုများကိုကာကွယ်ပေးတဲ့ကုလသမဂ္ဂလူညွေးကောင်စီဆုံးဖြတ်ချက်အမှတ် 1612 ကလေးသူငယ်များကိုကာကွယ်စောင့်ရှောက်ခြင်းလမ်းညွှန်ချက် MOD ပြည်ပခအခြေအနေတွင်ဖြစ်ပေါ်လာသောလိင်ပိုင်းဆိုင်ရာအကြမ်းဖက်မှု Conflict Related Sexual Violence လိင်အခြေပြုအကြမ်းဖက်မှုများနဲ့အကာအကွယ်ပေးထားတဲ့ဥပဒေအကြောင်းကိုဆွေးနွေးပို့ချခဲ့တယ်လို့သိရပါတယ်။တင်နန်းကိုတင်နန်းသားတင်နန်းသူ21ယောက်တက်ရောက်ခဲ့ပြီးကြာကာလနဲ့အသွင်ကူးပြောင်းရေးကာလအတွင်းမှာအမျိုးသမီးလူငယ်ကလေးသူငယ်တွေနဲ့လိင်စိတ်ခံယူမှုကွဲပြားသူတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုအကာအကွယ်ပေးနိုင်ဖို့လူမှုရေးစီးပွားရေးကဏ္ဍတွေမှာစနစ်တကျဖွံ့ဖြိုးတိုးတက်စေဖို့နဲ့မြင့်တင်နိုင်ဖို့စတာတွေကိုဆွေးနွေးခဲ့တယ်လို့အသိပေးထားပါတယ်။တက်ရောက်လာတဲ့သင်တန်းသားတွေဘက်ကလည်းသင်တန်းမှာအမျိုးသမီးနဲ့ကလေးသူငယ်အခွင့်အရေးတွေကိုပိုသိလာရသလိုလိင်ပိုင်းဆိုင်ရာကျူးလွန်မှုတွေနဲ့ပတ်သက်တဲ့အချက်လက်တွေအပြင်ကလေးငယ်များရဲ့ရပိုင်권တွေကိုပါပုံမသိရှိလာကြောင်းနဲ့နည်းမြင်မတည်ငြိမ်မှုတွေကြားမှာတက်ရောက်နိုင်ခဲ့ကြောင်းမှတ်ချက်ပြုပြောကြားခဲ့တယ်လို့ဆိုပါတယ်။အဆိုပါသင်တန်းကိုပထမဆုံးအကြိမ်အဖြစ်သင်တန်းနည်းပြအဖြစ်ဦးဆောင်တဲ့အမျိုးသမီးလူအခွင့်အရေးဆိုင်ရာတာဝန်ခံကနည်းမြင်မတည်ငြိမ်မှုတွေလမ်းမဆက်သွယ်ရေးအခက်အခဲတွေနဲ့သင်တောက်ကူပစ္စည်းအခက်အခဲတွေကြားကနေအောင်မြင်စွာပြုလုပ်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ပွင့်ဖြူမြို့နယ်မှာပြုလုပ်တဲ့ယခုသင်တန်းတွင်လူအခွင့်အရေးဆိုင်ရာဝန်ကြီးဌာနရဲ့အမျိုးသမီးလူအခွင့်ရေးရာတာဝန်ခံတအူးကဥဆောင်ပြီးတော့တင် जा ဆွေးနွေးခဲ့တယ်လို့သိရပါတယ်။လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနတွင်လူအခွင့်ရေးရာတာဝန်ခံစုစုပေါင်း102ဦးရှိပြီးအမျိုးသမီးလူအခွင့်ရေးရာတာဝန်ခံ25ဦးခန့်အပ်တာဝန်ပေးအပ်ထားတယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီမောင်နှုံမြို့နယ်မှာ HDCO မှငှက်ဖျားယောဂါကာကွယ်ကုသရေးဆိုင်ရာလုပ်ငန်းများဆောင်ရွက်တဲ့တရင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မောင်နှုံမြို့နယ်မှာလူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ HDCO မှသက်ဆိုင်ရာဌာနများနဲ့ပူးပေါင်းပြီးငှက်ဖျားယောဂါကာကွယ်ကုသရေးဆိုင်ရာလုပ်ငန်းများကိုဆောင်ရွက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဩဂုတ်လတတိယပတ်အတွင်းသက်ဆိုင်ရာကျန်းမာရေးဌာနနဲ့ပူးပေါင်းပြီးမလေးရီးယား response လုပ်ငန်းတစ်ခုကို မောင်နှောင်းမျိုးနဲ့အတွင်းကကျမ်းမာရေးအကူအညီပေးမှုမရရှိသေးတဲ့ကြေးရွာရှစ်ရွာကိုကွင်းစင်းဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။မောင်နှောင်းမျိုးနယ်တဲကလုံခြုံရေးစိုးရိမ်ရပြီးလမ်းမဆက်သွယ်ရေးခက်ခဲမှုကြောင့်ကျမ်းမာရေးဝန်ဆောင်မှုရရှိနိုင်ရန်အလွန်ခက်ခဲနေတဲ့လူနည်းစုမျိုးလူမျိုးကြေးရွာများကိုနှက်ဖျားပိုးစစ်ဆေးခြင်းပိုးတွေ့လူနာများကိုကူတာပေးခြင်းနဲ့ကျမ်းမာရေးအသိပညာပေးခြင်းများကိုကွင်းစင်းဆောင်ရွက်ခဲ့တယ်လို့သိရပါတယ်။ဒေသခံလူဦးရေ100ခန့်ကိုစစ်ဆေးပေးခဲ့ရမှာ18ဦးမှာငှက်ဖျားပိုးတွေ့ရှိခဲ့တယ်လို့ဆိုပါတယ် HDCO အနေဖြင့်သွေးလွန်တုပ်ကွေးကြိုတင်ကာကွယ်ရေးအသိပညာပေးလုပ်ငန်းများချင်းအောင်ဖြန့်ဝေခြင်းအရေးပြားယောဂါဆေးဝါးထောက်ပံ့မှုစတဲ့လုပ်ငန်းများကိုအရခပြည်သူတော်လှန်ရေးအစိုးရရဲ့တပ်ဆိုင်ရာဌာနများနဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်နေတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီမြစ်ဆုံရေကာတာစီမံကိန်းယာယီရနာချင်း14နှစ်ပြည့်မှာစီမံကိန်းထာဝရရန်နာဖို့စုတောင်းပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ AR မြစ်ဆုံရေကာတာစီမံကိန်းယာယီရန်နာချင်း14နှစ်ပြည့်အထိမ်းအမှတ်နေ့မှာစီမံကိန်းထာဝရရန်နာဖို့စုတောင်းပွဲတစ်ခုကိုဒေသခံတွေကပြုလုပ်ခဲ့တယ်လို့သိရပါတယ်။စက်တင်ဘာလ30ရက်နေ့မနက်9နာရီမှနေ့လယ်12နာရီအထိမြစ်ဆုံဒေသမလိယံကျေးရွာမှာပြုလုပ်ခဲ့တဲ့စုတောင်းပွဲကိုဒေသခံ80ဦးခန့်ပါဝင်ခဲ့တယ်လို့ဆိုပါတယ်။အဆိုပါစုတောင်းပွဲတွင်ကျွန်ုပ်ချစ်သော ARD ထာဝရစီစဉ်ပါစေမြစ်ဆုံရေကာတာစီမံကိန်းထာဝရဖြတ်သိမ်းရေးဒေသခံများမိမိနေရပ်သို့ပြန်လည်နေထိုင်ပိုင်ဆိုင်ခွင့်ရရှိရေးတန်ရှင်းသောရေရရှိရေးတဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းကာကွယ်စောင့်ရှောက်ကြပါစို့စတဲ့စာသားတွေကိုကင်ဆောင်ကာဆန္ဒထုတ်ဖော်ခဲ့ကြတယ်လို့သိရပါတယ်မြစ်ဆုံရေကာတာစီမံကိန်းမြစ်ဆုံ Dam Project ကိုစစ်ကောင်းဆောင်ဦးတန်းရွှေလက်ထက် 2006-2009 ခုနှစ်ကတရုတ်ကုမ္ပဏီ China Power Investment Corporation CPI နဲ့စာချုပ်ချုပ်ဆိုပြီးတရားဝင်စတင်လှုပ်ဆောင်ခဲ့တာပါထို့နောက်ကချင်လူလူအပါအဝင်မြန်မာတိုင်းနိုင်ငံလုံးအပြင်းထန်ကန့်ကွက်ခဲ့တာကြောင့်2012ခုနှစ်စက်တင်ဘာလ30ရက်နေ့မှာဦးသိန်းစိန်အစိုးရကရေကာတာတိဆောက်ရေးကိုဆိုင်းငံ့ထားမယ်လို့ကြေညာခဲ့ပြီးလက်ရှိအချိန်အထိယာယီရပ်နားထားခဲ့တာဖြစ်ပါတယ်ယခုနှစ်မေလထဲမှာအနာသိန်းစစ်ကောင်းဆောင်မင်းအောင်လှိုင်ကမြစ်ဆုံရေအားလျှက်စစ်စီမံကိန်းရပ်ဆိုင်ထားရတာကြောင့်လျှက်စစ်ဓာတ်အားဖူလုံမှုမရှိဘူးလို့ပြောဆိုကာရေကာတာစီမံကိန်းကိုပြန်လည်လှုပ်ဆောင်ဖို့ပြောဆိုခဲ့သလိုဩဂုတ်လနောက်ဆုံးပတ်ကတရုတ်နိုင်ငံမှာကျင်းပခဲ့တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO အစည်းအဝေးတွင်တရုတ်သမ္မတနှင့်တွေ့ဆုံချိန်မှာလည်းကချင်ပြည်နယ်ကမြစ်ဆုံစီမံကိန်းအကြောင်းထည့်သွင်းပြောဆိုခဲ့တယ်လို့သိရပါတယ်စစ်ကောင်းဆောင်ကတရုတ်ခီးစဉ်မှာမြစ်ဆုံစီမံကိန်းအကြောင်းထည့်သွင်းပြောဆိုခဲ့တာရှိခဲ့ပေမဲ့မြေပြင်မှာတော့အချိန်နဲ့ငြိမ်သက်နေစေဖြစ်တယ်လို့ဒေသခံတဦးကပြောပါတယ်။ဒေသခံတွေကတော့ ARE မြစ်ဆုံမြညာမြဝန်းရှိရေကာတာစီမံကိန်းများကိုအပီးတိုင်ရပ်ဆိုင်ပေးဖို့နဲ့အဲ့ဒီရေကာတာတည်ဆောက်မဲ့ SPIC တရုတ်ကုမ္ပဏီတွေမြန်မာပြည်ကထွက်သွားဖို့ဆန္ဒပြတောင်းဆိုမှုတွေဇက်တိုက်ပြုလုပ်နေတာလည်းဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ခါရှဲနဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာလွတ်လပ်အီကန်ຫນွေဥပန်ဆိုတဲ့ຫນွေဥပန် STB အကြောင်းတည်ကောင်းစရာအစီအစဉ်ကိုဆက်လက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ຫນွေဥပန်ဆိုတာຫນွေဥဒေါ်လာရေးကြောင့်ပေါ်ပေါက်လာတဲ့ဘဏ်စနစ်တစ်ခုဖြစ်တဲ့အပြင်စကားဆရဲ့ဘဏ္ဍာရေးထောက်တိုင်တွေကိုဖြိုချပြီးတော့ပြည်သူဘဏ္ဍာတည်ဆောက်နိုင်ဖို့အတွက်ခိုင်ခိုင်မာမာယက်တည်နေတဲ့ဘဏ်တစ်ခုဖြစ်ပါတယ်။စကားဆရဲ့ဗဟိုချုပ်ကိုင်မှုစနစ်အောက်မှာရှိနေတဲ့ဘဏ်ဒီမှာလူကြီးမင်းတို့ရဲ့ချွေးနှဲစာနဲ့ရှာဖွေထားတဲ့ငွေကြေးပိုင်ဆိုင်မှုတွေဆုံးရှုံးမှုမဖြစ်ရအောင်ငွေကြေးသုံးစွဲမှုတွေနဲ့ပတ်သက်ပြီးတော့နောက်ကျောင်းလိုက်ခြင်းမခံရအောင်ကိုပိုင်ဆိုင်တဲ့ငွေကြေးကိုကိုရိုင်းစီမံပိုင်ခွင့်အပြည့်အဝရှိတဲ့လွတ်လပ်ခိုင်မာတဲ့ຫນွေဥပန်မှာစတင်ရင်းနှီးမြှုပ်နှံဖို့ Radio NUG ကနေတစင်းအကြံပြုချင်ပါတယ်။ຫນွေဥပန်မှာမြန်မာကျပ်ငွေအပါအဝင်နိုင်ငံတကာငွေကြေး10မျိုးပါအသုံးပြုလို့ရတာကြောင့်ပြည်တွင်းပြည်ပမှာရှိနေတဲ့သူတွေအချင်းချင်းအခမဲ့ငွေလွှဲတာငွေလက်ခံတာပြုလုပ်နိုင်တယ်လို့ Fixed Deposit စည်ရင်းသည့်အငွေကိုငွေကြေးစင်မျိုးနဲ့အနှံပြီးတော့အတုံးနှုံးရယူကနောင်ရည်အတွက်လုံခြုံစွာစုဆောင်ထားနိုင်ပါတယ်။ဒါအပြင်ရွှေစုရတာဝါသနာပါတဲ့သူတွေအတွက် ကဘာရွှေဈေးနှုန်းအတိုင်းရောင်းချပေးနေတဲ့ရွှေတုံတန်တွေဝယ်ယူထားပြီးရွှေစုအတိုးယူလို့ရပါတယ်။ပြင်ပရွှေဈေးနှုန်းတွေကိုကြည့်ပြီးခေါင်းကိုက်စရာမလိုသလိုအရောထွက်လက်ခလည်းပေးစရာမလိုတဲ့ SDB ရွှေကိုဝယ်ယူပြီးစိတ်အေးချမ်းသာစွာရင်းနှီးမြှုပ်နှံလိုက်ပါ။နှွေဥပန်ဆိုတာဗန်စနစ်တစ်ခုထက်ပိုသောဝန်ဆောင်မှုတွေကိုပေးနေတဲ့ဗန်ဖြစ်တဲ့အပြင်တော်လန်ရေးအတွက်အဓိကလိုအပ်နေတဲ့ဗန်ဓာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့ဗန်တစ်ခုလည်းဖြစ်တာကြောင့်တာဝန်သိပြည်သူတိုင်းကຫນွေဥပန်အကောင့်ဖွင့်ပြီးဆရာနာရှင်ကိုအမြဲတော်လှန်နေဖို့လိုပါတယ်။ဒီလိုတော်လှန်နိုင်ဖို့ကိုယ်ပိုင်အီးမေးလ်တစ်ခုရှိရုံအင်တာနက်ရှိရုံနဲ့အချိန်မရွေးနေရာမရွေးလွယ်ကူစွာຫນွေဥပန်အကောင့်ဖွင့်လှစ်နိုင်ပါတယ်။ຫນွေဥပန်နဲ့ဘာတွေအသုံးပြုလို့ရလဲဆိုတော့လားစဉ်ຫນွေဥထီကန်ဆန်းနိုင်တယ်ရွေးဥပမာဖန်တီးထားတဲ့ Spring Bees Project မှာလဲ Telegram နဲ့အကောင့်ရှိရုံနဲ့ဝင်ရောက်ကစားနိုင်တယ်။ SCF ရွေးလူလူရန်ပုံငွေ platform မှာရှိနေတဲ့ campaign တွေမှာပါဝင်ထောက်ပို့နိုင်တယ်။ရဲဘော်တွေအတွက်လာစဉ် PRF member ကြီးပေးသွင်းနိုင်တယ်။ SDB payment နဲ့လက်ခံတဲ့တော်လန်ရေးထုတ်ကုန်တွေအခြားသောတော်လန်ရေး project တွေမှာလဲလုံခြုံစွာပါဝင်နိုင်ပါတယ်။ဒါကြောင့်တော်လန့်ပြည်သူတိုင်းမဖြစ်မနေဖွင့်ထားပြီးတော့အသုံးပြုတဲ့နဲ့ဘန်တစ်ခုဖြစ်ကြောင်းဒီနေရာလေးကနေတဆင့်သတင်းစကားပါခြင်းပါတယ်။လွတ်လပ်အေကန်၊ຫນွေဥပန်
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ဒီခုတခါတင်ဆက်ပေးမယ့်တော်လန့်ရင်းကဗျာအစီအစဉ်မှာအောင်ဝေးမှရေးသားပြီးလွတ်လပ်ຫນွေဥခန်းစားရုပ်ဖတ်ထားတဲ့ရောင်ကိုင်းနေသောမြစ်များလို့အမည်ရတဲ့တော်လိုင်းကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ရောင်ကိုင်းနေသောမြစ်များမြစ်တွေဟာရောင်ကိုင်းနေတယ်။ရောင်ကိုင်းနေတဲ့မြစ်တွေပေါ့။မြစ်လုံးတစ်ဖက်ရောင်ကိုင်းနေတယ်။နားတစ်ဖက်ရောင်ကိုင်းနေတယ်။ခန္ဓာကိုယ်တစ်ခုလုံးရောင်ကိုင်းနေတယ်။ခေဟာဒညာပရဘောနဲ့မြင်မကောင်းစနစ်ရဲ့အလောင်းတွေမြစ်ကြောင်းမှာဒီနေရာမှာငါတို့ခေတ်ရဲ့အနှစ်80ကျော်စစ်ကြီးတစ်ခုလဲလျောင်းစစ်ဟာလဲချောင်းအိတ်ဆက်လို့ရောင်ကိုင်းနေတဲ့မြစ်ရိုးမှာမိုးတွေရွာတယ်မြစ်ရေမိုးပြီလားဒါမှမဟုတ်သွေးတွေအငွေ့ပြန်ပြီးသွေးတိမ်တွေဖြစ်အဲ့ဒီသွေးတိမ်တွေကတွန့်ချတဲ့ပြန်ကျမိုးလေလားတန်ဆိုးမှခြေထောက်မှာကိုယောင်ဖြောက်ထားတဲ့မိုးတစီလားမိုးဆက်တင်လျက်ဒုက္ခမိုးရီတွေထဲမှာမြစ်ဟာရောင်ကိုင်းနေတယ်ဘယ်တုန်းကမှခစ်ဆိုးကြီးမှာချစ်မိုးကြီးလဲမရွာခဲ့ပါဘူးညှော်လင့်ခဲ့သမျှလဲညှော်လင့်ခဲ့သလောက်မရခဲ့ပါဘူးရောင်ကိုင်းနေတဲ့မြစ်ပေါ်ကဘုံမိုးတွေလဲရွာတယ်ဒရုံးမိုးတွေလဲရွာတယ်လေခစ်သေးကြီးမှာမြစ်ရီကြီးတော့မယ်မြစ်ဟာရောင်ကိုင်းနေပြီခိရဲ့အိုင်းအနာကိုစစ်ကတိုက်စားသွားတော့မယ်မြစ်ရေချောင်းမှာအချစ်လီလောင်းနဲ့ပန်းပေါင်းတရာရဲ့စိတ်ကူးမရင်နိုင်ပါဘူးရောင်ကိုင်းနေတဲ့မြစ်ရိုးမှာမိုးဆွေငှက်တွေနှိမ့်နှိမ့်ပြန်သွားတယ်ကိုနှလုံးသားကိုပွေ့ပိုက်ကိုဓာတ်သွားကိုကိုရက်လို့ငါတို့အိမ်မက်တွေလည်းရောင်ကိုင်းရောင်ကိုင်းတေးချင်းတရာနေချင်းတရားတွေလည်းရောင်ကိုင်းရောင်ကိုင်းဆက်လက်စီးဆင်းသွားကြပါကမ်းမဘော်ကຫນွေဥခေါ်တဲ့ຫນွေမကြကြဘူးလားဆက်လက်လှိုင်းထံပေးကြပါရောင်ကိုင်းနေတဲ့မြစ်ဝမ်းခစ်ကနွမ်းပြီးစစ်ကကြမ်းတယ်ထောင်တိုင်းမှာလည်းအမှောင်လှိုင်းတွေရောင်ကိုင်းနေတယ်အရာရာဟာရောင်ကိုင်းလို့ပေါ့တနတ်တင်တဲ့အဆောက်ခံထားရတဲ့သမိုင်းဟာလည်းရောင်ကိုင်းနေတယ်မိတ်ဆွေရောင်ကိုင်းခြင်းမှာဆေးရှိပါသလားစိတ်တွေမသေးခင်လွမ်းအားမျှပါမိတ်ဆွေအောင်ဝေ
ဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ရေးတေဂီတာအစီအစဉ်မှာຫນွေဦးမသည်ဖက်ဒရယ်စီဆိုတဲ့တေဂီတာကိုမူလာမှတင်ဆက်ပေးထားပါတယ်ခင်ဗျာ
သ ya go no sa di time when you go so the a champion anashi a myet pyet pyaw kwe bo water a jump to don't know so cool yeah 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 be shake or cheat the dream of tone to jump water a jump to don't know so cool yeah 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 be can do you know nothing that fashion nine
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်